COVID-19 မျိုးကွယ်သည့် Omicron ကူးစက်နေသူ6ဦးစကော့တလန်မှာတွေ့ရှိကြောင်းအစိုးရကဒီကနေ့အတည်ပြုပြောကြားလိုက်ပါတယ်။ရောဂါပိုးကူးစက်ခံရသူတွေအနေနဲ့ဘယ်နေရာကကူးစက်တယ်ဆိုတာအတိအကျမသိရသေးကြောင်းတချို့ကူးစက်သူတွေဟာခရီးသွားလို့မဟုတ်ဘဲလူမှုအတိုင်းဝိုင်းအတွင်းမှာတွင်ကူးစက်တာမျိုးဖြစ်နိုင်ကြောင်းစကော့တလန်အစိုးရကပြောပါတယ်။ကနေဒါနိုင်ငံမှာလည်း Omicron မျိုးကွယ်သည့်ကူးစက်နေသူတွေ့ရကြောင်းOntario ပြည်နယ်ကျန်းမာရေးဝန်ကြီး Christine Elliott ကပြောပါတယ်အခုကူးစက်ကြောင့်တွေ့ရသူတွေဟာယောဂါပိုးမျိုးကွက်သစ်စတင်တွေ့ရှိတဲ့တောင်အာဖရိကနိုင်ငံတွေကိုတွားရောက်ခဲ့ကြတာမဟုတ်ဘဲနိုင်ဂျီးရီးယားနိုင်ငံကပြန်လာကြသူတွေဖြစ်တယ်လို့ပြောပါတယ်နယ်သာလန်နိုင်ငံမှာတော့တောင်အာဖရိကနိုင်ငံကပြန်လာတဲ့ခီးသည်တွေကနေ Omicron ယောဂါပိုးမျိုးကွက်သစ်ကူးစက်နေသူ73ဦးတွေ့ရှိကြောင်းတင်းင်းကနွေနေကပြောပါတယ်အဲ့ဒီခီးသည်တွေဟာအမ်စတာဒမ်မြို့ကိုတောက်ကြနေကရောက်လာကြပြီးယောဂါပိုးကူးစက်နေကြောင်းစမ်းသပ်တွေ့ရှိခဲ့ရတဲ့ခီးသည်62ဦးတွေကဖြစ်တယ်လို့ဆိုပါတယ်ဆစ်နေမြို့ကိုမကြသေးခင်ကရက်ပိုင်းတွင်ကပြန်ရောက်လာကြတဲ့ခီးသည်တွေက Omicron မျိုးကွက်သစ်ကူးစက်နေသူ9ဦးတွေ့ရှိကြောင်းလဲဩစတြေးလျအစိုးရကကြေညာချက်ထုတ်ပြန်ပြီးမကြခင်မှာနယ်သာလန်မှာအခုလိုယောဂါပိုးကူးစက်နေတာကိုတွေ့ရှိခဲ့တာဖြစ်ပါတယ်။အစ္စရေးနဲ့မော်ရိုကိုနိုင်ငံတို့ကတော့ပြည်ပကရောက်လာကြမဲ့ခီးသည်တွေအားလုံးကိုပိတ်ပင်ကပ်တန့်လိုက်ကြောင်းတင်းငွေလေးနေမှာကြေညာခဲ့ပြီးဂျပန်နိုင်ငံရဲ့အလားတူကန့်သက်ချက်ကတော့အင်္ဂါနေ့မှာစတင်အသက်ဝင်ပါမယ်။တခြားနိုင်ငံတွေကလည်းတောင်အာဖရိကကလာကြမဲ့ခီးသည်တွေအပေါ်အလားတူကန့်သက်ချက်တွေထုတ်ပြန်နေကြပါတယ်ခင်ဗျာ။